ရှင်ပြဒီနေ့ထိုင်းသပိတ်ကိစ္စလေးပြီးတော့နည်းနည်းသိကျင်လို့ပါဗျာ
။ဒီနေ့400ကျော်လောက်ပါရှိတယ်။အိမ်နာဗျာထဲမှာလည်း
တင်ပါဗျာ။ရှင်ပြတော့ဒီကအကန့်အသတ်နဲ့လှုပ်သွားမှာလားဘယ်လိုလှုပ်သွားမှာလဲဗျာ
။ဦးရင်လို့ကပထမတော့ကလည်းတောင်းဆိုချက်လေးချက်တောင်းထားရှိတယ်လေ။9ရက်အချိန်လေးပြီးတော့အဲ့လိုမျိုးခဏ9ရက်ပြည့်ရလေ
။တင်ပါဗျာ
။9ရက်ပြည့်တဲ့အခါကျတော့အဲ့ဒါကိုလိုက်ရောမှုမလှုပ်လို့အဲ့ဒါခဏပြန်ပြီးတော့စတာပဲ။စတဲ့အခါကျတော့လည်းစတော်ကြီးရလည်းဟောရတာပြီးအကြရော်လေတာရီမမင်းမနဲ့နီးနဲ့လှုပ်လို့ရအောင်ကြပါအဲ့လိုပြောအားကြဦးလည်းတော့အခုကိုလည်းလုပ်မလဲဆိုရင်အခုလည်းလုပ်လိုက်တယ်လုပ်နေတော့နောက်လည်းတောင်းဆိုချက်ဖတ်ပြီးတော့ထုတ်လိုက်တယ်ဒီတောင်းဆိုချက်ကို3ရက်3လ2012ဒီတိမှာလိုက်ရောမရှိဘူးဆိုရင်တော့ဦးလည်းတော့အဲ့ကြရင်တော့ဖြည်းဖြည်းစလေးကြီးဖြစ်အောင်လုပ်တော့
အဲ့တော့အရှင်ဖျားတို့ကအဓိကစနေရနေ့မှာဘလို့အကြောင်းပြရမယ်လို့တောင်းဆိုတာလေ
တောင်းဆိုတာကဦးဇင်းတို့နံပါတ်1ကနိုင်ငံတော်သမ္မတနဲ့အစိုးရအဖွဲ့မှာဖိကိုက်တန်ရန်ရရှိတဲ့တန်ခါတော်များအားလာရောက်ဝန်ချတောင်းပန်ရန်နံပါတ်2ကကျန်းခမ်းမှုမှာတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုအရေးယူပေးရန်နံပါတ်3ကစီးနီစီမံကိန်းနဲ့ပတ်သက်ပြီးဖန်ကြီးခံထားရသူများကိုချက်ချင်းပြန်လွှတ်ရန်အန္တလေးကတင်းနီစီမံကိန်းကိုဒေသခံအနေနဲ့ပြည်သူတွေကျင့်တဲ့လက်ခံမှုရှိအောင်ပေါင်းရပေးရ။နံပါတ်5ကဒီမိုကရေစီအစိုးရစစ်တရက်ပေါ်ပေါက်ရန်နဲ့နောက်နောက်တွင်ဒီခုကဲ့သို့ကြံဖတ်မှုမျိုးအပေါ်ပေါက်စေရန်အတွက်လွတ်တော်များနဲ့အစိုးရအဖွဲ့များတွင်ပါဝင်လျက်ရှိသောသမ္မတများများအမြန်ဆုံးနှုတ်ထွက်ပေးရ။အဲ့ငါချက်တောင်းတာ။အဲ့ငါချက်မှာဦးဇင်းတို့က103ချက်ကဒီ12ရက်နေ့အတွင်းမှာသူတို့လုပ်ပေးရမယ်။နောက်က2ချက်ကတော့ဦးဇင်းတို့ရက်ဆောင်တော့မယ်။ဆောင်တော့မယ်ဆိုတာကဒီနေ့ဒီမှာလည်းပတ်သက်တာဆိုရင်ဦးဇင်းတို့ကကော်မရှင်ရဲ့မမှုတွေနဲ့အဲ့လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုစောင့်ကြည့်ပါမယ်။နောက်ဆုံးနံပါတ်5ကျတော့အဲ့ရအချိန်မှုတွေကိုပြုပြင်မှလုပ်လို့ရမယ့်အတိုင်းသာရှိတဲ့အခါကျတော့အဲ့ရကလည်းချိန်နည်းနည်းယူပြီးစောင့်သွားမှာပေါ့။အဲ့အဲ့ဟာဒီနံပါတ်တက်ပြီးတော့ဦးတင်တော့ဒိန်းသမ္မတပေးမထားဘူးအဲ့မှချက်က
အခုဒီဆေးကုနေရတဲ့ကိုတော်ရဲ့အခြေအနေကဘယ်လိုရှိလဲဗျထူးခြားမှုရှိလား
ဆေးကုနေရတဲ့ကိုတော်တွေကမနေ့တုန်းက38မားကဟိုသေးယုံသေးယုံကိုကြောင်းလိုက်တယ်အဲ့သေးယုံကအရင်ကတော့လူနာပြောက်မှမရှိဘူးခုမှစုံနေရှင်းထားပြီးတော့အဲ့တည်းထားပြီးတော့အဲ့ကြောင်းနေတဲ့ပုံထားပြီးအဲ့လိုမျိုးဖြစ်တယ်ကျော်30တပားနဲ့လူ6ယောက်ကတော့ဒီနေ့ညနာနံပါတ်7ခွဲစိတ်မှုတပားလောက်တယ်။နောက်နေ့ကျရင်လည်း5ပါရှိသေးတယ်။အဲ့5ပါကိုစတိုက်လောက်တော့မှာတည့်ရချင်းတည့်ရချင်း။ဦးဇင်းတော်ကတော့ဖြစ်ဖြစ်ကျင်လာတော့နိုင်ငံသားကဒီရနံပါတ်7ကိုကျွမ်းကျင်မှုရှိတဲ့သူတွေအမှုယူပြီးတော့ပူးပေါင်းပြီးတော့ဆောင်ရွက်စေချင်တာ။အခုလည်းနေတာတော့ဒီတန်ခါလေးအနေနဲ့ဒီလိုက်နေတာကြီးပဲလေ။အမှားထူးမလား။
ဟုတ်ကိုရောကြီးဆိုလို့ရှင်အစဉ်ပြေပါမလားဗျာဥတိတ်ခညာနာဆိုတာလေ
ဥတိတ်ခညာနာတို့လိုမျိုးဆိုရင်အမှန်တကယ်နိုင်ငံသားလူနေရာမျိုးမှာထောက်ကူတယ်လူနာရှင်ကိုယ်တိုင်ကလည်းသွားကျင်တယ်သွားကျင်တယ်ဆိုတာဒီမှာယောဂမိုးဝင်မှာသူတို့တအားဆိုးရင်ပါလေ
ဆိုးရဘက်ကလည်းအရှင်ဖျားတို့နဲ့ထီတွေ့ဆွေးနွေးတာအခုချိန်ထိမတွေ့ရဘူးပေါ့နော်အကြောင်းပြန်တာလည်းမရှိဘူးအရှင်ဖျားတို့ကလည်းတပိတ်တိုက်ပွဲတွေဆက်ပြီးတော့ဆင်နွှဲပြီပေါ့နော်ဆိုတော့အဲ့လိုအချိန်မှာဒီပြဿနာကြီးဘလို့ပြေလည်သွားနိုင်လိမ့်မယ်လို့အရှင်ဖျားအနေနဲ့ဟိုခံမှန်းမိလဲဗျာ
ဦးဇင်းတို့ပြည့်ပြည့်စင်မှာဦးဇင်းတို့တောင်းဆိုတဲ့ရှေ့သုံးချက်ကသူတို့လာရောလို့မမခတ်ဘူးအဲ့လိုမဟုတ်ဘူးဆိုလို့ရတော့နောက်နောက်ဟိုလိဒပူပြီးတော့ဆိုးကုန်ပါတော့ဘာမှလည်းဦးဇင်းတို့ဆိုလို့ရဒီရာလေးနံပါတ်3သံဃာတို့ကောက်ဝဲဦးကြီးကျုပ်တို့မှာအဓိကတောင်းရှိတယ်လို့မြင်တဲ့လူတွေရှိရလေအဲ့လိုမျိုးဖြစ်လာရင်ဒီလူတွေထွက်ပြေးဖို့လို့ဘာလို့တောင်းဆိုတာတွေလို့ဘာလို့ဖြစ်သွားအောင်အများကြီးရှိတယ်ဆက်မျိုးတွေဦးဇင်းကလည်းအတတ်နိုင်တော့မဖြစ်ချင်တောင်းကြီးကခုလက်ကြီးကြောင်းနေနေတာပေါ်မှာလည်းပြိကြိုက်တာလည်းမဖြစ်ချင်ရင်းယူတဲ့ကိစ္စမှာလည်းသူတို့စုံစမ်းစစ်ဆေးရေးဖွဲ့ကြမလို့အမှန်တိုင်းချပြဖို့ပဲလိုတာဟိုသူတို့မသိတာမဟုတ်လို့သိနေတာပဲသာမတူကခိုင်းနေတူကလောက်တယ်တူကလက်နဲ့ထုတ်ပေးတယ်ဆိုတာသူတို့သိညာပဲဘာမှဟိုစုံစမ်းနေရမလို့ဟိုစုံစမ်းနေအမှန်ပေါ်ဖို့မလွယ်ဘူးသူတို့ပေါ်မှာမူတည်တယ်ဦးဇင်းကပေါ်မှာမူတည်တာမဟုတ်ဘူးအဲဥစားအဲလိုမျိုးက
တင်ပါရှင်ပြကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
အဲ